ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယရွေးကောက်ပွဲကိုတရက်ထဲတစ်ပြိုင်တည်းကျင်းပတာမဟုတ်ဘဲ9ရက်ခွဲပြီးကျင်းပရမှာမနေ့ကစတင်ခဲ့ပါတယ်ရှိလာဂျွန်လာတရက်နေ့မှာနောက်ဆုံးရက်အနေနဲ့ကျင်းပပြီးရင်တော့အနိုင်ရှုံးသိရမှာဖြစ်ပါတယ်အဓိကကတော့လက်ရှိအာဏာရပရာတိယဂျနတာတာ BJP ပါတီနဲ့အတိုက်ခံကွန်ဂရက်စ်ပါတီဦးဆောင်တဲ့ INDIA လို့အတူကောက်ခေါ်တဲ့မဟာမိတ်အဖွဲ့ကြီးတို့ရှင်ပြန်ရမှာဖြစ်ပါတယ်မနေ့ကရွေးကောက်ပွဲမှာပြည်နယ်20ခုမှာရှင်ပြန်ရမှာအဓိကအဆုံးဖြတ်ပေးတဲ့ Uttar Pradesh ပြည်နယ်အနောက်ဘင်ဂေါပြည်နယ်နဲ့ Tamil Nadu ပြည်နယ်တို့လည်းပါဝင်ကြပါတယ်။မနေ့ကစတင်ခဲ့တဲ့အိန္ဒိယအထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံ New Delhi မြို့တော်မှာနေထိုင်တဲ့ဦးညိုထွန်းကအခုလိုအချက်လက်နဲ့တကွာသုံးသပ်ပြပါတယ်
။ကမ္ဘာနေကြတော့ BJP ကပြတ်သက်နိုင်မယ်။ဒီနေ့ကပြည်နယ်ပေါင်း20ပြည်နယ်ရုပ်မြင်မှုရတော့ပူပူချော်ရီပါတယ်အဲ့ဒီကျမှာအဓိကကြောက်ရပြင်းနေရတော့အဲ့ဒီတမန်တော်ကြီးနဲ့ UP ပေါ့ UP ပေါ့ဟိုဖေကအနေနဲ့ပြောရင်ကွန်ဂရက်ကစူရဂန်နီနဲ့ဝါဟုတ်ကန်ဒီပေါ့ဗျာဟိုမပြန်ရတဲ့ကျမ်းနဲ့ဟာတော့အဲ့ဝက်စတန်ဘောလို့တမန်တော်ကြီးရဲ့ UP ပေါ့အဓိကအဲ့ပုံနေရပဲအဲ့ပုံနေရဖြေပေါ်မူတည်ပြီးတော့အတိုင်းချုံးဖြစ်သွားမှာပဲ
အလားတူအိန္ဒိယနိုင်ငံတောင်ပိုင်းတမင်နာရူးပြည်နယ်မှာဆိုရင်လေအမျိုးသားရေးဒွာဝေဒီယန်ပါတီကြီးနှစ်ခုကသာပြည်နယ်အစိုးရအဖြစ်တလဲစီအာဏာရရှိခဲ့သလိုသူတို့ပါတီကြီးနှစ်ခုကပဲအဓိကဗဟိုပါလီမန်ရွေးကောက်ပွဲတွေမှာအများစုအနိုင်ရလေရှိပါတယ်အဲမနေ့ကဗဟိုပါလီမန်ရွေးကောက်ပွဲမှာတော့ဗဟိုမှာအာဏာရတဲ့ဗရတိယဂျနတာဒါ BJP ပါတီကတမင်နာရူးပြည်နယ်ရှိဗဟိုလွတ်တော်အမတ်နေရာ39နေရာမှာ10နေရာ12နေရာလောက်အထိရရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒါဟာလာမယ့်ပြည်နယ်ရွေးကောက်ပွဲတွေမှာပြည်နယ်အစိုးရအဖြစ်အာဏာရရှိတဲ့အမျိုးသားရေးဒွာဝေဒီယန်ပါတီတွေကိုဖယ်ရှားနိုင်တော့မယ့်အရေးလက္ခဏာဖြစ်တယ်လို့တမင်နာရူးပြည်နယ်အရင်မဒရက်စ်မြို့တော်ကိုနာမည်ပြောင်းထားတဲ့အခုချန်တိုင်းမြို့မှာနေထိုင်တဲ့ဦးကူမားကပြောပါတယ်
ခုဘယ်လို changes လဲဆိုတော့ခု1960လောက်ကဟို Dravidian Party ခေါ်မှာပေါ့ AIADMP နဲ့ DMP သူတို့ပဲအုပ်ချုပ်လာတယ် Dravidian Party လို့ခေါ်တယ် AIADMP နဲ့ DMP နဲ့1960လောက်သူတို့ပဲအုပ်ချုပ်လာတယ်သူတို့ပဲခိုးလာတယ်အဲ့လိုသူတို့ကခုပါလဲ they want changes တတိယမြောက်အနေနဲ့လိုက်လာတာ BJP လိုက်လာ Modi ဖွဲ့လိုက်လာဒါပေမဲ့ဒီတစ်ခေါက် BJP ဝင်လာတဲ့ပုံမှာအဲ့ဒါကအပြောင်းလဲရှိလာမှာBJP နဲ့သူရမဟာမိတ်အဖွဲ့ကအနည်းဆုံး10ခုနဲ့12နေရာလောက်သူရောက်ရှိရ။ဟိုတချို့ကတည်းကမက်ဆီမှမပါတဲ့လူရှိတာ။ငါတို့ဒီမှာဆိုတော့ဟိုရအမျိုးသမီးကသူမက်ဆီနဲ့မပါဘူး။ချော်တယ်ဒါပေမဲ့အခုကဘာလဲဆိုတော့ဟိန္ဒူဘာသာကိုတည်ယူသည်ဟိန္ဒူဘာသာယုံကြည်တဲ့လူမှန်သမီးက BJP ဘက်ကိုရောက်သွားတယ်။ဒီကောင်တွေကဘာလို့လဲဆိုတော့လက်ရှိအုပ်ချုပ်တဲ့ကောင်တွေကဟိုဟိန္ဒူဘာသာတွေကိုသူကသူနဲ့တိတ်ချပြီးစကားပြောတာတွေများတယ်ဒီရင်က BJP က2နေရာလောက်ပဲရှိခဲ့တာအခုအားလုံးခမနေတာ10နဲ့12နေရာလောက်ရမယ်လို့ခမနေဒီတစ်ခေါက်ဆော့မှာ BJP ကချီးမှုယူပြီ
အခုရွေးကောက်ပွဲမှာအာဏာရဗရတိယဂျနတာတာပါတီ BJP ကအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီအနေနဲ့နိုင်ငံရဲ့လူများစုဟိန္ဒူဘာသာရေးကိုတိတိတသားအသုံးချသလိုတစ်ဖက်ကလည်းမဲဆန္ဒရှင်အမျိုးသမီးတူကြီးကိုတက်တာချောင်ကြီးရေးအစီအစဉ်တွေနဲ့ဆွဲဆောင်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းလူဦးရေများပြီးလွတ်တော်အမတ်အများစုရဲ့ပြည်내ကြီးတွေကိုသာအာယုံထားဦးစားပေးသလိုတခြားတစ်ဖက်ကလည်းလူဦးရေနည်းပြီးအမတ်အင်အားနည်းပါလွန်းတဲ့ပြည်내ငယ်တွေကိုဥပိ္ပခာပြုထားတယ်ဆိုပြီးစွပ်စွဲခံရတာတွေလည်းရှိပါတယ်။တစ်ဖက်ကမိခင်ဖြစ်သူဆိုနီယာဂန္ဒီနဲ့တားဖြစ်သူရာဟုဂန္ဒီတို့ဦးဆောင်တဲ့အတိုက်ခံကွန်ဂရက်စ်ပါတီကလည်းအင်အားကြီးပြည်내ပါတီတွေအများစုနဲ့အတောကောက် INDIA ဆိုတဲ့အမည်နဲ့မဟာမိတ်ဖွဲ့ထားပေမဲ့စူးစီးမှုအပိုင်းမှာယော့တီယော်ရဲ့နိုင်လွန်းပါတယ်။ဒါကြောင့်အခုအိန္ဒိယဗဟိုရွေးကောက်ပွဲမှာလက်ရှိအာဏာရဗရာတိယဂျနတာတာ BJP ပါတီကသာအနိုင်ရနိုင်ခြေရှိတယ်လို့ပြည်တွင်းပြည်ပလေလာသူတွေကခန့်မှန်းပြီးနာရင်ဒရာမိုဒီသာလင်ဝန်ကြီးချုပ်တာဝန်ကိုတတိယအကြိမ်ထမ်းဆောင်권ရလိမ့်မယ်လို့ပြောဆိုရေးသားနေကြပါတယ်ခင်ဗျာ။